စီဇိုင်းမြို့နယ်အတွင်းစီရေးပြပခါတွေဟာပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကစတင်ခဲ့တာမှာဒီကနေ့အထိဆိုရင်10ရက်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။ဒီကနေ့နေ့လယ်အထိလဲလက်နက်ကြီးပစ်ခတ်တံတွေကြားနေရပြီးတော့မနေ့ကလေကြောင်းကဘုံကျဲတာတွေရှိခဲ့တယ်လို့30ရက်နေ့ကတော့တိုက်ပွဲပြင်းထန်ခဲ့ကြောင်းစီဇိုင်းဒေသခံကဗီဒီယိုကိုပြောပါတယ
်။ခုနကကျွန်တော်အနားမသွားတော့နောက်ဆုံးတောင်ကြားနေရပြီးတယ်။ဘယ်လိုလဲကြည့်တယ်လေ။ခုနတော့နေမကြားဘူးသူကလက်နက်ကြီးတော့ကြားနေရတယ်မင်းရတော့လေချင်းတော့ဘုံတော့ခြားတာပုံစံရဲ့ပြည့်နေတယ်စီဆိုင်ရဲ့ဒီဟဲဒီလီဒီပုံဒီဟဲကျော်မှာဖြစ်တယ်ပေါ့အဲ့မှာကြည့်တယ်ပြည့်နေမှာတော့မြင်ရတယ်လို့ပြောတာပေါ့ဒီပီတပ်ဖြစ်ပေါ့
စီဆိုင်အခြေစိုက်ခလာရ၄နှစ်၃နဲ့ခလာရ၄နှစ်၄တက်ရင်တွေမှာစစ်ကောင်စီတက်တဲ့ PNA ပအုပ်ပြည်သူစစ်တပ်တွေကနေရာယူထားပြီးတော့မြို့ကိုတော့ PNL နဲ့မဟာမိတ်တပ်တွေကထိန်းချုပ်ထားပါတယ်PNL ကတော့ဇန်နဝါရီလ30ရက်နေ့မှာစီဆိုင်မြို့မြောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းစစ်ကောင်စီတပ်ဖက်ကအလောင်း50လောက်ကျန်ရှိခဲ့တယ်လို့လက်နက်50ခန်းတင်းစီရမိကြောင်းသတင်းထုတ်ပြန်ထားပါတယ်။စီဆိုင်မြို့နဲ့စီဆိုင်မြို့နီးဝင်းကျင်ကကြေးရွာတွေမှာပိတ်မိနေသူတွေရှိသေးတာကြောင့်နေ့စဉ်လူရာနဲ့ချီပြီးတော့တွားရောက်ကယ်ဆယ်နေရကြောင်းလဲစီဆိုင်ဒေသခံကဆက်ပြောပါတယ
်။ပိတ်မိလူတွေရှိပြီးတဲ့ချို့အင်ပေါ့ဝဲရှိနေကြတာပဲ။အင်းကတော့ရှင်တဲ့လူအဲ့တော့ပဲဒီကတ်နေတဲ့လူတွေရှိပြီးတဲ့你那边你那边都结束了哩，你要别的，如果要压得起个结下来，红衣的嘞都结了呗，绿的嘞都结了呗，怎么没变啊？怎么咋结你家了？我结了我们家了，被你啊，被你一个疯疯的发火，本来在家里边都我阿罗西你自己发呀。
စီဇန်တိုက်ပွဲတွေမှာ PNL ကတည်ယူလာတဲ့လက်နက်တွေကို PNO ပအုပ်ပြည်သူစစ်တွေကဟိုပုံးမြို့နယ်မှာဇန်နဝါရီလ22ရက်နေ့ကဖမ်းဆီးစစ်ဆေးရာကတိုက်ပွဲဆက်ဖြစ်ခဲ့ပြီးတော့22ရက်နေ့မှာစီဇန်အနီးနောင်ထော်ရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာပါဇန်နဝါရီလ30ရက်နေ့ည8နာရီခန့်မှာတော့ကချင်ပြည်နယ်မြကျင်းသားမြို့စီတာပူရက်ကွက်မှာရှိတဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လနေအိမ်ရှိမှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဒီပောက်ကွဲမှုဖြစ်ပွားခဲ့တာကိုမြကျင်းသားမြို့ကန်တူက
ဆလာတာရဲ့ဒီဘာလဲဆက်လာလို့ပြောတီတာပေးနေတဲ့ဘက်လာမြေရောအများကြီးရဲ့အရင်ကတော့မဟုတ်တော့ဒီခိုင်းအောင်လို့ရှိရဆံလေးကလေးကတတ်တာတော့ဒါအဲ့ဒီညဘုံပောက်ကွဲတဲ့ညတော့ကအဲ့ဒီအိမ်ကဒီတော့လာလာမလို့ရှိရဲ့ဆက်ပြီးရှိတာကိုခေတ္တတော့ပြောရတာ
လက်တဲ့တရခံကိုဖမ်းဆီးဖို့ထုတ်နိုင်တာတော့မရှိကြောင်းလဲဆက်ပြောပါရယ်ဒီပောက်ကွဲမှုဟာဇန်နဝါရီလ28ရက်နေ့ကဝိုင်းမော်မြို့နယ်ကပြည်သူ့စစ်ခေါင်းဆောင်တအူးနေအိမ်မှာစားတောက်ပွဲပြုလုပ်နေချိန်ပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ